in Burmese.
Mingla ညညကမှာရှင် VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ20ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။ဒီမှာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကုသားမြို့နဲ့တူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်ပြီး EU အနေနဲ့ဆောင်ဆိုင်ပေးဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကစနေနေ့နောက်ပိုင်းမှာတောင်းဆိုလိုက်ပါတယ်။ American Dollar 30လောက်ရှိတဲ့ Methamphetamine စိတ်ကြဆေးပြားတွေကိုကပ်ပလီပင်လယ်ထဲမှာငါးဖန်သမားတွေကတွေ့ရှိခဲ့တယ်လို့မြန်မာအာဏာပိုင်တွေကဒီကနေ့ပြောလိုက်ပါတယ်။ဟောင်ကောင်မှာတော့ဒီကနေ့ဆန္ဒပြတဲ့သူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့နဲ့လည်းထိတိုက်တွေ့ခဲ့ကြပါတယ်။ဒီလိုထိတ်တန်းရောက်သတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကဘာကြီးပူနွေးလာတာနဲ့အမျှရာသီဥတုကြောင်းလဲဖောက်ပြန်တာတွေအကြောင်းအမှုပညာပြာကန်တစ်ခုကြောင်းကိုအခုလိုသိကြရမှာပါ
။ What we do as a species and how it's affecting everything else, it's going to be a domino effect if we're not careful.
လူတွေရဲ့လောက်ရကြောင်ရာသီဥတုတွေပြောင်းလဲဖောက်ပြန်လာနိုင်တဲ့အကြောင်းပြကန်းလာသူတူရဲ့သုံးသက်ချက်နဲ့တူနားဆင်နိုင်ပါတယ်။အာဖဂန်နစ္စတန်ကစွန့်ဦးတီထွင်သူအမျိုးသမီးတူဦးတီထောင်တဲ့ဖက်နက်နဲ့အိတ်ချုပ်စက်ရုံကြောင့်လူမှုဘဝတွေဘလို့ပြောင်းလဲလာသလဲဆိုတာလက်မစီပဲမွေးတဲ့ကလေးတွေနဲ့နာမကျန်းတဲ့မွေးကင်းစကလေးတွေကိုချီးပိုးပြုစုမဲ့စေတနာဝန်ထမ်းတွေရဲ့အကြောင်းနဲ့တူအီရက်ကဆေးကြောင်သားဂီတပညာရှင်ရဲ့ဂီတဖန်တီးမှုအကြောင်းကိုလည်းနားဆင်ကြရပါမယ်။အခုရင်ဆုံးတော့ဒီနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညဦးနဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ EU အနေနဲ့ဆောင်ဆိုင်ဖိဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကစနေနေ့နောက်ပိုင်းမှာတောင်းဆိုလိုက်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်ပြီးဗြိတိန်ဝန်ကြီးချုပ်ဘက်ကအဆိုပြုထားတာနဲ့ပတ်သက်ပြီးပါလီမန်ဘက်ကဆုံးဖြတ်ချက်ချဖို့ရွှေ့ဆိုင်းလိုက်တာကြောင့်အခုလိုဗြိတိန်ဝန်ကြီးချုပ်ဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းလာမယ့်အောက်တိုဘာ31ရက်နေ့မှာ EU ကနေဗြိတိန်နှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆိုင်းငံ့ထားဖို့ကိစ္စကိုသူတဦးချင်းအနေနဲ့တော့ဆန့်ကျင်တယ်ဆိုပြီးတော့ဝန်ကြီးချုပ်ဂျွန်ဆန်ကပြောခဲ့ပါတယ်။ဒါမဲ့လည်းဗြိတိန်ပါလီမန်ကပြီးခဲ့တဲ့လကပြဋ္ဌာန်းခဲ့တဲ့ဥပဒေအရတော့ EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုပါလီမန်လွှတ်တော်အမတ်တွေကစနေနေ့ညမှာသဘောမတူဘူးဆိုရင်သတ်မှတ်ထားတဲ့အချိန်မတိုင်ခင်မှာဗြိတိန်အစိုးရအနေနဲ့ဥရောပကနေဗြိတိန်ခွဲထွက်ရေးကိစ္စကို3လရွှေ့ဆိုင်းပေးဖို့စာရေးသားတောင်းဆိုရမှာဖြစ်ပါတယ်။သတ်မှတ်ထားတဲ့အချိန်မတိုင်ခင်တနအီလောက်အလိုမှာပဲခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့အချိန်ထပ်တိုးပေးဖို့တောင်းဆိုချက်ရောက်ရှိလာခဲ့ပြီဖြစ်ကြောင်းနဲ့သူ့အနေနဲ့ဒီကိစ္စကိုဘယ်လိုတုံ့ပြန်ဆောင်ရွက်ရမလဲဆိုတာကို EU ခေါင်းဆောင်အနေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တုစ်ကပြောကြားလိုက်ပါတယ်။နော်
အမေရိကန်သမ္မတထရမ့်အနေနဲ့လာမယ့် G7 ဆက်မှုထည်သည့်စီဝေးကိုဖလော်ရီဒါမိုင်အမီမှာရှိတဲ့သူပိုင်တဲ့ Golf အပန်းဖြေစခန်းမှာလုပ်ဖို့စီစဉ်ထားတဲ့ပေါ်ဖြတ်သိမ်းလိုက်တယ်လို့စနေညတုန်းက Twitter အကောင့်ကနေပြီးတော့သူရေးပါတယ်။မိုင်အမီမှာရှိတဲ့ Trump National Dora မှာဆက်မှုထည်သည့်စီဝေးကျင်းပမယ်လို့ပြီးခဲ့တဲ့သတင်းပတ်အစောပိုင်းကသမ္မတထရမ့်ကပြောခဲ့တာကြောင့်မလို့သမ္မတတဦးအနေနဲ့ဒါကျင်းဝင်းအရာမလုပ်သင့်ဘူးဆိုပြီးတော့ဝေဖန်မှုတွေရှိခဲ့ပါတယ်။ဒေါ်ရယ်အပန်းဖြစ်စကားမှာလုံမဲ့ကိစ္စအပေါ်မှာအတိုက်ခံလို့ဝေဖန်တဲ့အတွက်သတင်းမီဒီယာတွေကိုရောဒီမိုကရက်တွေကိုပါသမ္မတထရမ့်ကတုံ့ပြန်ပြစ်တင်ခဲ့ပါတယ်။မိုင်အမီလင်ဝင်းနဲ့နှီးပြီးတော့အင်တန်ချေဝင်းနဲ့ထရမ့်နေရှင်နယ်ဒေါ်ရယ်ဟာအစည်းအဝေးလုပ်ဖို့အတွက်ကုစလေတွေတက်ခုဖို့အတွက်လွယ်လင့်တကူနဲ့အင်တန်အဆင်ပြေကောင်းမွန်တဲ့နေရာဖြစ်တယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးခဲ့ပါတယ်။ဒါဟာစီးပွားရေးအကျိုးများအတွက်ရည်ရာမဟုတ်တယ်လို့ပဲအမေရိကန်ပြည်အောင်စုအတွက်လည်းအကုန်ကျများမှာမဟုတ်ဘူးလို့ဆိုပြီးတော့ဒီပေါ်ဝေဖန်တဲ့သတင်းမီဒီယာတွေနဲ့ဒီမိုကရက်တွေဟာလည်းရန်လိုတဲ့သူတွေဆိုတဲ့အတုံးထုံနဲ့သမ္မတထရမ့်က Twitter အကောင့်ကနေပြီးတော့ရေးခဲ့ပါတယ်။ဒီစီစဉ်နဲ့ပတ်သက်ပြီးတော့ Republican Party တွေကအချို့ကလည်းဝေဖန်မှုတွေရှိခဲ့ပါတယ်။2020ဆက်မှု9နိုင်ငံထိပ်သီးဆွေးနွေးပွဲအတွက် Maryland ပြည်နယ်က Camp David သမ္မတအပန်းဖြစ်စခန်းအပါဝင်အခြားနေရာတွေကိုလည်းစဉ်းစားထားတယ်လို့သမ္မတထရမ့်က Twitter အကောင့်မှာရေးခဲ့ပါတယ်ခင်ဗျာ
။ Syria နိုင်ငံရှေ့မြောက်ပိုင်းမှာ Turkey ဘက်ကထိုးစစ်တွေခေတ္တရဆိုင်ပြီးအိမ်မှာရှိတဲ့ Kurds တိုက်ခိုက်ရေးသမားတွေရုတ်သိမ်းပေးဖို့သဘောတူခဲ့ပြီမဲ့လဲတာဝါပြက်ဒေသမှာ YPG ကတိုက်ခိုက်ရေးသမားတွေကဒီကနေ့မှတိုက်ခိုက်ခဲ့ရာကြောင့်တူရကီစစ်သားတယောက်တည်ဆုံးပြီးတော့တယောက်ဒဏ်ရာရသွားတယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။တူရကီသမ္မတအာဒိုဝါနဲ့အမေရိကန်ဒုသမ Mike Pence တို့ကြားသမီးတွေကတွေ့ဆုံခဲ့ကြပြီးတဲ့နောက်အိမ်မှာရှိတဲ့ကတ်တိုက်ခိုက်ရေးသမားတွေထွက်ခွာဖို့အတွက်၅ရက်ကြာအပြည့်ရဆိုင်ဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ တူရကီဘက်ကတော့စီးရီးယားအရှေ့မြောက်ပိုင်းကနေဆက်ခုဘေးအန္တရာယ်ခင်းမဲ့တဲ့ဇုံဖြစ်နေတဲ့တပ်မဖို့ရည်ပန်းထားတာပါဇနီးနေ့ကတော့နေဆက်တလျှောက်မှာအပြစ်ရထားပြီးတူရကီစစ်ဘက်ကကားတချို့ပဲနေဆက်ဖြတ်ကျော်မောင်းတာရှိတယ်လို့အိမ်မှာရှိတဲ့ရိုက်တာသတင်းတော့ကပြောပါတယ်ဒါပေမဲ့လည်းဒီကနေ့တိုက်ခိုက်မှုကိုကြည်တင်အဖြစ်အပြစ်ရသဘောတူညီမှုဟာအချိန်မီပြတ်သွားနိုင်တယ်ဆိုတာကိုလည်းပြသနေပါတယ် YPG အဖွဲ့ဟာကတ်တွေဦးဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်တပ် USCF အဖွဲ့တွေကအဓိကအဖွဲ့တစ်ခုဖြစ်ပြီးတော့IS အစိုးရတွေကိုတိုက်တဲ့နေရာမှာ YPG အဖွဲ့ဟာအမေရိကန်ရဲ့အနည်းဆုံးမာမိတ်အဖြစ်နဲ့ယက်တီခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းသူတို့ဟာတူရကီနိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ကတ်စပုံအနေနဲ့ဆက်ဆက်တာကြောင့်တူရကီအစိုးရကတော့သူတို့ကိုအကြမ်းဖက်ဖွဲ့အဖြစ်နဲ့သတ်မှတ်ထားပါတယ်ခင်ဗျာ
။ရေကတာပျက်စီးပြိုကျတာကြောင့်လူ15ဦးသေဆုံးခဲ့ရတဲ့ဆာဗီးယားဒေသကရွှေတပ်တုမိုင်းတောင်ရှိသူ3ဦးကိုတင်းဦးနေနေတုန်းကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရုရှားအာဏာပိုင်ကပြောပါတယ်။စစ်ဆန်ရှီမိုင်းကုမ္ပဏီရဲ့အကြီးအကဲဖြစ်သူနဲ့မိုင်းတဲ့အလို့သမားအကြီးအကဲမန်နေဂျာတွေကိုဖမ်းဆီးလိုက်တယ်လို့ရုရှားကစုံစမ်းရေးဌာနထုတ်ပြန်ချက်မှာဖော်ပြပါရတယ်။သူတို့ကစစ်ဆီးမင်းများမှုအတွက်ခေါ်ယူထိန်းသိမ်းရတာလို့လည်းဆိုပါရတယ်။စီပယ်မြကန်းပေါ်မှာတည်ထားတဲ့ဒီရေကာတာကျိုးပေါက်ပြီးတော့အလို့သမားတွေနေထိုင်တဲ့နေရာကိုရေတွေလွှမ်းမိုးဝင်ရောက်ခဲ့တဲ့နောက်စင်ကြီးတုံးကလူ15ဦးသေဆုံးပြီးတော့6ဦးပျောက်ဆုံးနေစေရှိပါရတယ်။ရှီမိုင်းတွင်းကစီမင်းချိုးဖောက်တာတွေကြောင့်အခုလိုမျိုးမတော်ဆမှုဖြစ်ခဲ့တာလို့အစိုးရစုံစမ်းရေးကော်မတီရဲ့ကြေညာချက်မှာဖော်ပြပါရတယ်။ရီကာတာဟာလည်းဘီကင်းလုံခြုံမှုစနစ်အားနေပြီးတော့ဒါကိုတာဝန်ရှိသူတွေဘက်ကလည်းသတိမထားမိဘူးလို့ဖော်ပြပါရတယ်။အခုဖြစ်ရကြောင်းမလို့ကဘာမှာအကြီးဆုံးရွှေမိုင်းတွေရှိတဲ့ရုရှားနိုင်ငံဖို့အတော်လေးကိုသိထားစရာဖြစ်လာပါရတယ်။ပြီးခဲ့တဲ့နှစ်တွင်းမှာပဲရွှေမိုင်းကုမ္ပဏီကြီးတွေကနေပြီးတော့တန်ချိန်300နီးပါးကိုထုတ်လုပ်ပေးခဲ့ပါရခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5.19kHz 1.683 9.19kHz 1.9569နဲ့5.25kHz 1.965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကာလာပေါက်ဈေး American Dollar 20လောက်ရှိတဲ့ Methamphetamine စိတ်ကြွဈေး8တွေကိုဒီကပ်ပလီပင်လယ်ပြင်ထဲမှာငါးဖန်သမားတွေကပြီးခဲ့တဲ့ပုံထူးနေ့ကတွေ့ရှိခဲ့တယ်လို့မြန်မာနာပိုင်းဘက်ကဒီကနေ့မှဒီ AFP သတင်းဌာနကိုပြောကြားလိုက်ပါတယ်။ Methamphetamine စိတ်ကြွဈေး23ရက်ကို AOR တိုင်းဒေသကြီးကမ်းလွန်ပင်လယ်ပြင်ထဲမှာမျောနေတာကိုငါးဖန်သမားတွေဘက်ကတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီ8တွေကိုပလတ်စတစ်နဲ့ပတ်ထားတာဖြစ်ပြီးတော့8တွေပေါ်မှာတော့တရုတ်နိုင်ငံလို Green Tea လက်ဖက်ချောက်လို့တစိုက်ကတ်ထားတာဖြစ်ပါတယ်။ရှီတောင်အာရှဒေသတွင်မှုရခိုင်အတော်များများဟာဂျပန်တောင်ကိုရီးယားနဲ့ Australia နိုင်ငံတွေကိုဒီမှုဆေးဝါးတွေပို့ဖို့အတွက်အဲ့လိုမျိုးတစိုက်ကတ်ပြီးပို့လေရှိတာဖြစ်တယ်လို့ AFP သတင်းကဖော်ပြပါတယ်။အစောပိုင်းတုန်းကတော့အဲ့ဒီငါးဖန်သမားတွေဟာဒီစိတ်ကြွဈေးတွေကိုဂျိုင်းမှာအနမ်းပြအောင်လင်းတဲ့ deodorant ဂျိုင်းလင်းဈေးတွေလို့ထင်နေတာဖြစ်ပြီးတော့နောက်ပိုင်းမှာတော့အဲ့ဒီဈေးပြားတွေကိုရဲတပ်ဖွဲ့ကိုအနံခဲ့တယ်လို့ဒေသခံ NLD အဖွဲ့ဝင်တဦးကလည်း AFP ကိုပြောပါရယ်အဲ့ဒီစိတ်ကြွဈေးတွေရဲ့အလေးချိန်ဟာစုစုပေါင်း691ကီလိုရှိပြီးတော့ဒီစိတ်ကြွဈေးတွေကိုဖျားပုံခရရဲတပ်ဖွဲ့ကိုပို့ဆောင်လိုက်တယ်လို့လည်းသိရပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့တိုင်းငန်းနိုင်ငံရှိနေတဲ့ Ranger ဒုက္ခသည်တွေကထောင်ကနန်းလောက်ဟာသူတို့ကိုရွှေ့ပြောင်းမှုအတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်ဒီစီစဉ်နေတဲ့ဘင်္ဂလားပင်လယ်အော်တွေကကျုံးကိုပြောင်းရွှေ့ပေးဖို့သဘောတူထားကြတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီနေရာဟာ modern ဆိုလို့ရှိရင်ရေလွှမ်းမှုခဲ့တဲ့နေရာဖြစ်တဲ့ဆိုပြီးတော့ဒုက္ခသည်တွေရောကုညီအဖွဲ့တွေကပါဆွေးရင်တကြီးနဲ့ကန့်ကွက်နေကြတာဖြစ်ပါတယ်။လူကြီးတသန်းဝန်းကျင်ရှိနေတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်ရေးခက်ခဲမှုတွေကြောင့်ဒုက္ခသည်တသိန်းလောက်ကိုအဲ့ဒီနေရာကိုပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်ဘက်ကလူလာနေတာဖြစ်ပါတယ်။အဲ့ဒီကျုံးကိုပြောင်းရွှေ့ဖို့အတွက်ဒုက္ခသည်6000 9000လောက်လူလာလက်ခံထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆရာမဟာမင်းကြီးမာဘတ်အလမ်က AFP သတင်းဌာနကိုပြောပါရယ်ဘယ်တော့ပြောင်းမလဲဆိုတဲ့အတိအကျကိုတော့သူမပြောပေမဲ့အဲ့ဒီလုပ်ငန်းထဲမှာပေါင်ပတ်သက်နေတဲ့ရည်တဲ့အရာရှိတူကတော့လာမယ့်ဒီဇင်ဘာလလောက်မှာအစီအစဉ်ကိုစပြီးတော့တရက်ကိုလူ900လောက်စီကိုပြောင်းပေးသွားမယ်လို့ပြောပါရယ်ဒုက္ခသည်စခန်းအတွင်းမှာရှိတဲ့ Ranger ဒုက္ခသည်တွေကို VOA ကမေးကြည့်တဲ့နေမှာတော့စခန်းတာဝန်ခံတွေကတစင်အဲ့ဒီကျုံးကိုတွားလို့တဲ့လူတွေကိုစီရင်ကောက်ခံနေတယ်လို့သိရပါရယ်တချို့ကစီရင်ပေးထားသလိုစကန်ခေါင်းဆောင်တွေနဲ့တွားကျင်သူတွေကိုအဲ့ဒီနေရာကိုကြိုတင်တွားလေးလာနိုင်ဖို့လည်းစီစဉ်ပေးနေတယ်လို့ကုတုပလောင်စကန်ကဥမ္မောင်မောင်က view ကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ကမ်းခြေကနေပြီးတော့တနအီခီးလောက်တွားရတဲ့အဲ့ဒီကျုံးကို Ranger ဒုက္ခသည်တွေကိုရှုဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ခေတ်ကစီစဉ်နေတာဖြစ်ပါတယ်လိုခဲ့တဲ့နှစ်20လောက်ကမှပင်လယ်ထဲပေါ်လာတဲ့အဲ့ဒီကျုံးဟာနေထိုင်ဖို့မသင့်တော်ဘူးဆိုပြီးတော့ကုညီအဖွဲ့တွေကထောက်ပြနေပါတယ်2018ခုနှစ်ကမြန်မာနိုင်ငံရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ပြီးနောက်ဒုက္ခသည်အများအပြားအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါ ဒီလူတွေကိုရိုဟင်ဂျာလို့သုံးလို့မှာမြန်မာဆူရကလက်မခံပေမဲ့သူ့ကိုနေရာပြန်ခေါ်ဖို့တော့စီစဉ်ထားပါတယ်ခင်ဗျာ
။ဟောင်ကောင်မှာဒီနေ့ဆန္ဒပြတဲ့သူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့လည်းဒီထိတ်တိုက်တွေ့ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကရဲတွေကိုဓာတ်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ပစ်ခဲ့သလိုရဲတပ်ဖွဲ့ဘက်ကလည်းဆန္ဒပြတဲ့သူတွေကိုအမျက်ရည်ဘုံတွေသုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ဆန္ဒပြပွဲတွေအတွက်မျက်နှာဖုံးမတက်စင်ရဘူးလို့အမိန့်ထုတ်ထားတာကိုအာခံတဲ့အနေနဲ့ဆန္ဒပြတဲ့သူအတော်များများဟာမျက်နှာဖုံးနေဆိုပြီးတော့ဒီနေ့မှလက်နေပေါ်ထွက်ဆန္ဒပြခဲ့ကြတာပါဒီနေ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကခွင့်မပြုထားတာကြောင့်ဆန္ဒပြတဲ့သူတွေဟာတရားမဝင်ဆန္ဒပြကြတာဖြစ်ပြီးဖမ်းခံရတဲ့အခြေအနေလည်းရှိနေပေမဲ့ဒီဆန္ဒပြပွဲကတော့လူကြီးတွေရောလူငယ်တွေပါပါဝင်ပြီးတော့ထောင်နဲ့ချီဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့လည်းဆန္ဒပြပွဲကိုဦးဆောင်စီစဉ်သူတွေကတော့ဒီဟောင်ကောင်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအဖမ်းခံရမှာကိုစိတ်ပူစရာလိုပဲသူတို့မှာဆန္ဒပြပိုင်ခွင့်ရှိတယ်ဆိုပြီးတော့ပြောပါတယ်စင်ရှာဆွီအရက်ကဒီ yes ခန်းမှာရှိတဲ့ရဲတပ်ဖွဲ့ကတော့ဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ပြောကြားခဲ့ပြီးတော့မျက်ရည်ဘုံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်ဆန္ဒပြပွဲမှာပါဝင်တဲ့နေရောင်ဝတ်စုံတွေဝတ်ဆင်ထားတဲ့သူတွေဘက်ကတော့ဓာတ်စီတွေထည့်ထားတဲ့ပလင်းဘုံတွေနဲ့ yes ခန်းတွင်းကိုပြန်လည်ပစ်ပေါက်ခဲ့ကြပါတယ်တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဖြစ်ပြီးတော့အခုဆိုရင်ဒီဟောင်ကောင်ဆန္ဒပြပွဲတွေဟာသတင်းပတ်ပေါင်း20ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
အိန္ဒိယပါကစ္စတန်နေဆက်ကက်ရှမီးယားဒေသမှာပြစ်ခတ်မှုတွေကြောင့်လူ9ဦးထက်မနည်းသေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဒေသမှာအိန္ဒိယကညမထွက်ရမိတ်ထုတ်ထားတာကိုပြန်လျှော့ပေးပြီးရပ်ပိုင်းတွင်မှာပဲအခုလိုမျိုးပြစ်ခတ်မှုတွေမငြင်းသက်မှုတွေထပ်ဖြစ်လာတာပါသေဆုံးတဲ့အထက်မှာအိန္ဒိယစစ်သား2ဦးနဲ့ရတတူပါတယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရသူကသတင်းထံတာတွေကိုပြောပါတယ်။နှစ်ဖက်အကြားနိုင်နဲ့ချီပစ်ခတ်မှုတွေကြောင့်လူနေအိမ်နဲ့အဆောင်အချို့ပျက်စီးပြီးတော့ရတထိခိုက်ဒဏ်ရာရထားတာတွေလည်းရှိတယ်လို့အိန္ဒိယအရာရှိတွေကပြောဆိုပါတယ်။ပါကစ္စတန်ဘက်ကကြေညာတဲ့နေရာမှာတော့ပါကစ္စတန်ရတ6ဦးသေဆုံးပြီးတော့10ဦးဒဏ်ရာရထားတယ်လို့ဆိုပါတယ်။အိန္ဒိယဘက်ကနေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တာမို့လို့ပါကစ္စတန်ဘက်ချမ်းရတလူနေအိမ်တွေကိုထိခိုက်ခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။နျူကလ িয়ার ပိုင်ဆိုင်တဲ့အင်းနီချင်းနှစ်နိုင်ငံဟာ၃ချိန်စစ်ဖြစ်ခဲ့ပြီးတော့၂ချိန်ကတော့ကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ဆက်နွယ်နေပါတယ်။အပြစ်ရသဘောတူညီချက်ကိုပါကစ္စတန်ဘက်ကစပြီးတော့ချိုးဖောက်ခဲ့တာလို့အိန္ဒိယကာကွယ်ရေးဌာနကပြောပါတယ်။အဲ့ဒီအတွက်တုံ့ပြန်ပစ်ခတ်ရမှာတစ်ဖက်ကထိခိုက်အကြဆုံးတွေများခဲ့တယ်လို့အိန္ဒိယဘက်ကပြောဆိုပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံတို့ပြောပြပေးသွားကြတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio Season ကို bamis.voanews.com ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဇက်တိုက်နားဆင်ကြရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့အရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်။ကဘာကြီးပူနွေးလာလို့ရာသီဥတုတွေတည်တည်တသာပြောင်းလဲလာသလိုပင်လယ်တွေလည်းရေမျက်နှာပြင်မြင့်တက်လာပြီးတောရိုင်းသရဝါတွေရဲ့နေရက်တွေလည်းပျောက်ကုန်ပါတယ်။ရေခဲတောင်တွေအေးပြော်တာ၊တန်တာကြောက်တန်းတွေပျက်စီးလာနေတာတွေလို့ရာသီဥတုဖောက်ပြန်ခြင်းရဲ့ရိုက်ခတ်မှုတွေအကြောင်းအမေရိကန်အမှုပညာပြကန်တစ်ခုမှပြသထားပါတယ်။ Rhode Island တက္ကသိုလ်ကအမှုပညာပြကန်အကြောင်း VOA သတင်းတောက် Deborah Block ပေးပို့ထားတဲ့သတင်းလွှာကိုမညညိုလွင်ကပြောပြပါမယ်ရှင်။
Climate Change Art and Action ပြကမ်းမှာအနုပညာဖန်တီးသူ25ရောက်ရဲ့လက်ရာ85ခုထဲမှနေပြသထားပါတယ်။ကဘာကြီးပူနွေးလာမှုကြောင့်ကျမတို့ရဲ့ပတ်ဝန်းကျင်အခြေအနေတွေတိတိတသားကြီးပြောင်းလဲလာတာတွေကိုမီးမောင်းထိုးပြသထားတာပါ။ဆက်ကူတွေကိုခဲရခဲစေညှက်ထားတဲ့အနုပညာလက်ရာကကျိုးလွယ်ပဲ့လွယ်ပြက်လွယ်တဲ့တန်နာကြောက်တန်းတွေနဲ့ရေခဲတောင်တွေကိုကိုးစားပြုပါတယ်။အတိတ်သမုတ်တရားတွေကဘောဖော့ဒီကဲပင်လေတဖြည်းဖြည်းကျုံလာတာကိုပေါ်လွင်အောင်ပကြီးဆရာဒိုင်းဘာကူကဖန်တီးထားပါတယ်။ဒါဟာအင်တန်ရေးကြီးရဲ့အချက်ပဲလို့ပြကန်းလာကြည့်သူဝေါ်တာဗန်ချီကပြောပါတယ်
။ The far reaching effects of what we do as
လူတွေရဲ့လုပ်ရကြောင်တက်ရောက်မှုကြီးဖြစ်နိုင်ပါတယ်။ချင်းချင်းပြီးမလုံဆောင်ရင်တက်ရောက်မှုခရိုင်ကြိုက်မှာပါ။
အလင်းကျန်တဲ့ဖန်လဲရကတော့တူဇင်စကီကဖန်တီးပါတယ်။ဖန်သားမြင့်လေးတစ်ခုစီကိုပေါင်းဆက်ပြီးမျိုးတုံးလူနီးပါးဖြစ်နေတဲ့ညက်တွေသဏ္ဍာန်လဲရတွေကို Providence အရက်ကသူ့ရဲ့စတူဒီယိုအလုပ်ခန်းမှာဖန်တီးထားတာပါ
။ Grew up in an incredibly beautiful natural surrounding and there were just
အင်တန်ကိုလှပတဲ့သဘာဝတောတောင်တွေထဲမှာကျွန်မကြီးပြင်းခဲ့တာပါ။ American အရှေ့မြောက်ပိုင်းကညက်ပေါင်းစုံကိုတွေ့နိုင်ခဲ့ပေမဲ့အခုတော့နေလာပါပြီ။ညအမွေးတောင်ဖြစ်300မှ3နဲ့ဖန်ချီမြင့်လေးတွေထုတ်လုပ်နိုင်တဲ့အထူးဆက်တစ်ခုကိုဇင်စကီကတီထွင်ထားပြီးတော့အဲဒီကရတဲ့ဖန်မြင့်လေးတွေနဲ့အမှုပညာလက်ရာဖန်တီးထားတာဖြစ်ပါတယ
် In bird wings
A lot of the color variations do happen.
အတောင်တွေမှာအယောင်ခွဲမျိုးစုံပါဝင်ပါတယ်။အလွာအထက်ထက်နဲ့အယောင်ပြေးလေးတွေလိုပါပဲ။ဥရုယာတီပြောင်းလဲလာမှုကြောင့်မျိုးတုံးလူနီပါဖြစ်နေတဲ့ညက်တွေရဲ့ဓာတ်ပုံကလည်းအမကန်ပါပဲ။ဒီဓာတ်ပုံတွေရိုက်တဲ့အကြောင်းပြကန်းစီစဉ်သူစတီဗန်ဖန်နယ်ကပြောပြပါတယ်။
Dudley Edmondson has traveled all over the country to take pictures of birds that
Dudley Edmondson ဟာနိုင်ငံတော်ခီးထွက်ပြီးကတ်တွေရဲ့ဓာတ်ပုံရိုက်ပါတယ်။ဥရိယာတီပြောင်းလဲမှုကြောင့်ကတ်တွေရဲ့အတိုက်အအနေထားပြောင်းလဲရပြီးသူတို့ရှင်သန်နိုင်ဖို့ခက်ခက်ခဲခဲကြိုးစားနေရပါတယ်
။ရေအောက်ကအခြေအနေတွေကိုကိုစားပြုတဲ့လက်ရာကိုနန်စီကိုဟန်ကဖန်တီးထားတာပါ
။ Is super fragile.And I think
ဒီနုပညာလက်ရာကအင်မတန်ပျက်စီးလွယ်ပါတယ်။သဘာဝပတ်ဝန်းကျင်ကဘလောက်တောင်ထိခိုက်လွယ်လဲဆိုတာကိုဒီပြကန်းကကိုစားပြုပြသထားတာပါ
။ဥရုယာတီပြောင်းလဲမှုကိုကြားသိနိုင်ဖို့ဝိုင်းဝန်းကူညီလိုတဲ့စိတ်ပြည်သူတွေကြားနိုးကြားလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြကန်းစီစဉ်သူစတီဗန်ဖန်နယ်ကဆိုပါတယ
်။ We feel as individuals that we don't have a say.
သူတို့တယောက်တည်းကကူညီရုံနဲ့ဘာမှမဖြစ်လောက်ပဲလို့ထင်တတ်ကြပါတယ်။အဲ့လိုမဟုတ်ပါဘူး။သူတယောက်ချင်းစီပဲဖြစ်ဖြစ်စူပေါင်းအင်အားနဲ့ပဲဖြစ်ဖြစ်ကူညီရင်အရာရောက်ပါတယ်
။တဘာဝပဝင်ကျင်ထိမ့်သိမ်းရေးအားပေးထောက်ခံတဲ့ Honoring the Future ကဒီပြကန်းကိုပံ့ပိုးထားတာဖြစ်ပြီးဥရုယာတီပြောင်းလဲမှုဆရာပြဿနာတွေကိုပြည်သူလူထုကလည်းပါဝင်ဖြေရှင်းပေးနိုင်ဖို့နှိုးဆော်တဲ့ပြကန်းလေးဖြစ်ပါရဲ့ရှင်။
မညညလွင်ပြပြသွားတာပါရှင်အခုအမျိုးသမီးစုံဦးတီထွင်သူတဦးကိုကြည့်စာရအောင်ပါအာဖဂန်နစ္စတန်နိုင်ငံဘန်ယန်ပြည်နယ်မှာအမျိုးသမီးအများစုအလုပ်လုပ်နေကြတဲ့အမျိုးသမီးသုံးဖက်နှက်နဲ့အိတ်တွေထုတ်လုပ်တဲ့စက်ရုံတစ်ခုကိုအမျိုးသမီးစုံဦးတီထွင်လုပ်ငန်းရှင်တဦးကတည်ထောင်ထားပါတယ်လုပ်ငန်းအလတ်စားလေးဆိုပေမဲ့အမျိုးသမီးတွေရဲ့ဘဝတွေကိုတော့ပြောင်းလဲပေးနိုင်တဲ့အကြောင်းဘန်ယန်ပြည်နယ်ကနေသတင်းတောက်ဇာဖာဘန်မြာနီကပေးပို့ထားတဲ့သတင်းလွှာကိုမတ်သိန်ကီထိုက်ကပြောပြပါမယ်ရှင်ဥဇရာလာလီကဗန်ယန်ပြည်နယ်မှာအလုပ်လုပ်နေတာ15နှစ်ရှိပါပြီ။ဒေါ်လာ2500နဲ့စတင်ရင်းနှီးခဲ့တဲ့စီးပွားရေးလုပ်ငန်းကအခုချိန်မှာအမျိုးသမီးဝန်ထမ်း50ရှိနေပါပြီ။သူမရဲ့ရည်မှန်းချက်ကအလုပ်အကင်တွေဖန်တီးပေးဖို့အပြင်ဗန်ယန်ပြည်နယ်ရဲ့ထူးခြားတဲ့လက်မှုပညာနဲ့ဒီဇိုင်းတွေကိုမြင့်တင်ဖော်ထုတ်ပေးဖို့လည်းဖြစ်ပါတယ်။ဥဇရာလာလီကအခုလိုပြောပါတယ
်ခေါ်ခေါ်နိုင်ချင်မခေါ်တယ်ဘာကြောင့်ခေါ်နုံ
ဝင်းနေရိုးရဒီဇိုင်းကိုတုံးပြီးသုံးမွေးနဲ့ဖက်နှက်တွေအိတ်တွေကော်ဆောင်းနဲ့ချီအိတ်တွေကိုထုတ်လုပ်ပါတယ
်သူမရဲ့ကုမ္ပဏီကကြီးလာနေပြီးအခုတော့ထုတ်ကုန်တွေကိုကာဘူးဂျလာလာဘတ်နဲ့အာဖဂန်နစ္စတန်နိုင်ငံပြင်ပထိတောင်ရောက်နေရပါပြီ
ဒီကတခေါ်သောဇီယောဒါဘခေါ်တိရခီမောယက်ဇာရမော်ရှင်နော်
ကုမ္ပဏီမှာအလုပ်လုပ်ကြတဲ့အမျိုးသမီးတွေကအခုဆိုရင်သူတို့ရဲ့မိသားစုတွေကိုထောက်ပံ့နိုင်ပြီလို့ဝန်တာအားရပြောကြပါတယ
်ပိုက်ဆံကတော့အများကြီးမဟုတ်ပါဘူးဒါပေမဲ့ဒီအမျိုးသမီးတွေအတွက်တော့ဘဝတစ်ခုကိုတည်ဆောက်ဖို့လုံလောက်ပါတယ်ဆက်ရဝန်ထမ်းအမျိုးသမီးတဦးဖြစ်တဲ့မာဇီယာဟူစနီကအခုလိုပြောပါတယ
်ဟုတ်ကဲ့မမွေးတူအော်ဖာမော့ရှ်မီတာ
မာဒီယိုလာပြီးအလုပ်လုပ်တော့တစ်လကို25ဒေါ်လာရပါတယ်ဒီငွေနဲ့ကျမရဲ့ကလေးတွေကိုစောင့်ရှောက်နိုင်တယ်အလုပ်လည်းရသလိုအသက်တွေလည်းတည်ယူနိုင်လို့ကောင်းပါရဲ့
ဝန်ထမ်းတို့ဖြစ်တဲ့ဇာဟာရာကလည်းအခုလိုပြောပါတယ
်ယောဒမီကတိဆော့ချန်မှုခိုးပေးတဲ့ပန်းလေး
ကျမတို့အတွက်တော့သိကောင်းပါတယ်အလုပ်လည်းရှိပြင်းငြိမ်လည်းမရှိတော့ဘူးလောက်ခါကတော့ကျမတို့မိသားစုအသုံးစည်းအတွက်လည်းလုံလောက်ပါတယ
်တရုတ်ထုတ်ကုန်တွေကသူတို့ရဲ့အဓိကအပြိုင်ဘက်ပါဒါပေမဲ့လာလီရဲ့ထုတ်ကုန်တွေကအလုံးရင်ထုတ်လုပ်တဲ့သွင်းကုန်တွေထက်ဈေးသက်သာပါတယ်ဈေးခွက်ဆိုင်ရာမန်နေဂျာရာဟီလာအက်ခွန်ဇာရာကအခုလိုပြောပါတယ
်ဘာလို့စိတ်ခင်မဆန်တဘောဇာ
တွေးကောင်းတဲ့ဖက်နှက်တရံတဲ့အိတ်တွေကိုကျမတို့ကုမ္ပဏီက2ဒေါ်လာခွဲနဲ့ရောင်းပါတယ်တရုတ်ပြည်ထုတ်ဖက်နှက်တွေနဲ့အိတ်တွေကဈေးပိုကြီးပါတယ
်ထောက်ကုန်တွေကဈေးခွက်မှာရှင်ပြိုင်ကြရပါတယ်လာလီယာကတော့သူမရင်ဆိုင်နေရတဲ့အဓိကစိန်ခေါ်ချက်တွေကလျှက်စင်ပြီးမလုံလောက်တာနဲ့အစိုးရရဲ့အထောက်ပံ့မရတာလို့ပြောပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Bamis app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုကျမရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါစီ။လမ်းမစီပဲမွေးတဲ့ကလေးတွေနဲ့နာမကျန်းတဲ့မွေးကင်းစကလေးတွေကိုစောင့်ရှောက်တဲ့စေရုံတစ်ခုကမွေးကင်းစစောင့်ရှောက်ရေးဆောင်မှာပင်ပန်းနွမ်းနေနေတဲ့မိဘတွေအနားမှာမနေနိုင်တဲ့အခါမှာကလေးတွေကိုခြိပြီးတော့ချော့သိပ်ပေးမဲ့စေတနာဝန်ထမ်းတွေရှိလာနေပါပြီ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လောင်းဘီချ်မြို့ကစေရုံကိုတွားရောက်ခဲ့တဲ့သတင်းတောက်အန်ဂျလီနာဘက်တာဆာရန်ရဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြပေးပါမယ်ရှင်
။ Good morning baby. How are you today?
စေယုံကမွေးကင်းစာကလေးဆောင်ရှောက်ရေးဌာနမှာတရင်ပတ်တဲ့ချီပြွနေတာကတည်းကတလစောပြီးမွေးလာတဲ့ကလေးလေး Reginald တယောက်မကြခင်စေယုံစီရတော့မှာပါစေယုံကစေတနာဝန်ထမ်းတယောက်ဖြစ်တဲ့ Caroline Crescenzo က Reginald ကိုတစ်ချိန်လုံးချီထားခဲ့ပြီးတော့သူ့မိအနာမှာမရှိနိုင်တဲ့အချိန်တွေမှာချော့သိပ်ပေးခဲ့ပါတယ
် This one I love
ဒီကလေးကမျက်နှာဆိုတော့ကျွန်မအယမ်းဖြစ်ပါတယ်အယမ်းတွေ့တာတဲ့ကလေးတွေလည်းရှိပါတယ်ဒါပေမဲ့ကလေးအလုံးကအင်မတန်ချစ်စရာကောင်းတာကြီးပါပဲကလေးလေးတွေကိုချီပြီးချော့သိပ်ခွင့်ပေးတဲ့မိဘတွေကိုအရန်ကျေးဇူးတင်မိပါတယ်ခွေးချန်တို့စေတနာဝန်ထမ်းတွေကမွေးကင်းစာကလေးငယ်တွေကိုချီပွေ့ရမှာကျွမ်းကျင်သူတွေဖြစ်ကြပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Long Beach မြို့က Miller ကလေးစေယုံမှာစေတနာဝန်ထမ်းအဖြစ်အလုပ်လျှောက်သူတွေကိုတေချာစစ်ဆေးမေးမြန်းပေးမှာအလုပ်ခံပါတယ်သူတို့လောက်ကမိဘတွေနဲ့ခွဲပြီးနေရတဲ့မွေးကင်းစာကလေးလေးတွေလူတွေနဲ့ထိတွေ့မှုပြတ်မသွားအောင်လို့လုပ်ရတဲ့အလုပ်မှုပါစေတနာဝန်ထမ်းတွေကိုကြီးကြပ်သူ Kate Dewey ကခုလိုပြောပါတယ
် The colors range in age from 21 to
probably 80ကိုပွင့်ချီပေးတဲ့စေတနာဝန်ထမ်းတွေကအသက်ငယ်ဆုံး22နှစ်ရှိပြီးအကြီးဆုံးက82နှစ်လောက်ရှိကြပါတယ်တချို့ကပင်စင်စားတွေဖြစ်ပြီးတချို့ကတော့ကြောင်တက်နေတုန်းမှာအမျိုးသားရောအမျိုးသမီးရောရှိကြပါတယ်သူတို့တွေအလုံးကကလေးငယ်တွေကိုချစ်ကြလို့လာကူညီကြတာပ
ါကယ်လင်းကဒီဆေးရုံမှာဆေးနဝင်တဲ့မလောက်ခင်လာပိုင်းလောက်ကမှပြင်ဆင်ယူလိုက်တာပ
ါ For about 6 months I was from
ဂျူလကနေဒီမှာလာချီ6လလောက်အိမ်ထဲမှာပဲနေခဲ့ပါတယ်မိဖို့ကြောင့်ရောဗီဒီယိုတွေရောကိုရောင်တွေရောအကုန်ရှင်းပြသွားပါပြီအိမ်မှာပဲနေပြီးထိုင်မနေချင်တော့လို့ဆေးနဝင်တဲ့အလုပ်လုပ်မယ်လို့စိတ်ကူးမိတာပါ
စေတနာဝန်ထမ်းတွေအနေနဲ့ဝေကင်းစာကလေးတွေကို45မိနစ်လောက်ချီပေးပြီးတော့ခဏလောက်ပြန်ချထားလိုက်နောက်ထပ်ပြီးတော့ချီပေးချော့သိပ်ပေးကြပါလေ
physiologically when
လူတယောက်နဲ့တယောက်အသားချင်းထိတွေ့ပွတ်ဖက်ထားရင်ခန္ဓာကိုယ်က endorphins လို့ခေါ်တဲ့ဓာတ်တမျိုးထွက်လာပါတယ်ဒါကြောင့်စိတ်ဖြည့်စီမှုရောပါးစေတဲ့ဓာတ်သိပ်မထုတ်နိုင်တဲ့ကလေးငယ်တွေအတွက်စိတ်သက်သာရာရရှိပါတယ်
စေယုံမှာမွေးကင်းစာကလေးပွေဖက်ရေးစေတနာဝန်ထမ်းတွေလက်ခံလာတာ73နှစ်ရှိလာပါပြီ။ကလေးငယ်တွေအတွက်တာမကစေတနာဝန်ထမ်းတွေအတွက်လည်းစိတ်ကျေနပ်မှုရစေပါတယ်။မိဘတွေနေနဲ့လည်းသူတို့ရဲ့ကလေးနာမှာမရှိနိုင်တဲ့အချိန်စေတနာဝန်ထမ်းတွေနဲ့စိတ်ချနိုင်ပါတယ်။ Reginald ရဲ့အမေကခုလိုပြောပါတယ်
။ I didn't know that they offered the program as for cuddlers.
မွေးကင်းစာကလေးငယ်တွေကိုပွေချီတဲ့စေတနာဝန်ထမ်းတွေရှိမှအစကကျွန်မမသိခဲ့ပါဘူး။တဲ့ကျမရောက်လာတဲ့အချိန် Reginald ကိုစေတနာဝန်ထမ်းတယောက်ကချီထားတာတွေ့တော့ကျမအနားမှာမရှိတဲ့အချိန်သူ့ကိုချော့ပြီးတိတ်ပေးမဲ့သူရှိတယ်ဆိုတာသိလိုက်ရတော့တိတ်ကိုစိတ်သက်သာသွားပါတယ
်ဒီလိုအလားတူစေတနာဝန်ထမ်းတွေထားရှိဖို့နိုင်ငံတော်ကအစီအုံတွေမှာလည်းလှုပ်ဆောင်နေကြပါပြီရှင
်မအီတန်စင်ပြပြပေးသွားတာပါရှင်အခုဂီတတန်စင်တစ်ခုအကြောင်းကိုအလှည့်ပေးချင်ပါတယ်အီရတ်မှာစေချောင်းသားဂီတပညာရှင်တယောက်ကရေးထည့်ထားတဲ့ Wine Club ခွက်တီကိုလက်ချောင်းတွေနဲ့ပုတ်ပြီးတီးခတ်ရတဲ့ဂီတတန်စင်တစ်မျိုးကိုဖန်တီးပြလိုက်ပါတယ်။ဒီလိုတီးခတ်ရာကနေထွက်ပေါ်လာတဲ့ဂီတတန်စင်ခွဲတွေကိုပေါင်းစပ်ပြီးတာယာနာပြောပွဲဖြစ်အောင်ကြွမ်းကြမ်းကျင်ကျင်ဖန်တီးပြသွားတာပါ။ VOA သတင်းထောက် Jim Randall ရဲ့သတင်းလွှာကိုမတ်မြသစင်အောင်ကပြောပြပေးပါမယ်ရှင်။
စီချောင်းသားဂီတပညာရှင်ဆာဂျက်မမုတ်ကဝိုင်ခွက်တီထဲမှာရေပမာဏအမျိုးမျိုးထည့်ပြီးတော့ဂီတဒူရီယာအဖြစ်ဖန်တီးပြီးတော့တီးခတ်တဲ့ပညာကိုပြသခဲ့တယ်။အသက်23နှစ်ရှိတဲ့ဂီတဆာဂျက်ကနေပလူဂီတနဲ့ပြက်ဆောင်းတွေကိုတီးခတ်လေးရှိပါတယ်။ဒါပေမဲ့သူကဝိုင်ခွက်တီကိုတီးခတ်ရတာပို့ပြီးတော့နှစ်သက်ပါတယ်။
Two Each glass represents a different tone. The glasses should be made of crystal, otherwise the purity of the
glass.
I really like this family of instruments. I have had many trials, and some failed. Until I reached this
point, I have had many trials.
The performance is really nice. It is new and nothing similar took place in Baghdad.
What we saw is wonderful. All the kids interacted with it. We hope that more talents
emerge.
ဝိုင်ကွက်တီထဲမှာရေထည့်ပြီးတော့ဒူရီယာတစ်ခုလိုတိမှုတ်တဲ့ပညာကဆက်နေရာစုအတွင်းကတရုတ်ပြည်နယ်ပါရှန်နိုမှာစခဲ့တာဖြစ်ပြီးဥရောပမှာ15ရာစုလုံးကစခဲ့တယ်လို့မှတ်တမ်းတွေအရသိရပါတယ်။
မမများသတင်းအောင်ပြောပြသွားတာပါရှင်။VOE ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကန်သတင်းစာစီယာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်နိုင်ကြပါတယ်ရှင်။
အခုတနင်္ဂနွေနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်ငံတက်လက်ပြောပြပေးပါဦးမယ်ရှင်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်ပြီး EU အနေနဲ့ဆောင်ဆိုင်ဖေဖော်ဝါရီဝန်ကြီးချုပ် Boris Johnson ကစနေနေ့နောက်ပိုင်းမှာတောင်းဆိုလိုက်ပါတယ်။သမထားတဲ့အချိန်တိုင်ရင်တနင်္ဂနွေလောက်အလိုမှာပဲခရိုအီဂိဆာနဲ့ပတ်သက်ပြီးအချိန်ထပ်တိုးပေးဖို့တောင်းဆိုချက်ရောက်ရှိလာခဲ့ပြီဖြစ်ကြောင်းသူ့အနေနဲ့ဒီကိစ္စကိုဘယ်လိုတုံ့ပြန်ဆောင်ရွက်မလဲဆိုတာကို EU ခေါင်းဆောင်အနေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့လည်းဥရောပခေါင်းဆောင်ဥက္ကဋ္ဌဒေါ်နယ်ဒ်တုစ်ကပြောကြားလိုက်ပါတယ်။သမထားထောက်မအနေနဲ့လာမယ့် G7 ဆက်မှုထိပ်သီးအစည်းအဝေးကိုဖလော်ရီဒါမိုင်အမီမှာရှိတဲ့ဒီ ပိုင်းနဲ့ဂေါ့ဖ်အပန်းဖြေခန်းမှာလှုပ်ဖို့စီစဉ်ထားတာကိုဖျက်လိုက်တယ်လို့စနေညနေ့ညတုန်းကထွတ်တဲ့အကောင့်ကနေရေးသားလိုက်ပါတယ်။မိုင်အမီမှာရှိတဲ့ထရမ့်နက်ရှင်နယ်ဒေါ်ရောမှာစက်မှုထိပ်သီးအစည်းအဝေးကျင်းပမယ်လို့ပြီးခဲ့တဲ့သတင်းမှာစောပိုင်းကသမထရမ့်ပြောခဲ့တာကြောင့်သမထတအူးအနေနဲ့ကျင့်ဝတ်ရမလို့သင့်ဘူးလို့ဝေဖန်မှုတွေရှိနေကြတာဖြစ်ပါတယ်။စီးရီးယားနိုင်ငံအရှေ
line pio pia pito alaba. Akunya nivan season tolo yemuga mamia dazin al pipi. Atapa engineer garo John Dryden pipalish. Kujamaro tanrinida radio season PGPP chin intercept 17 and Mia set 3 rogani tolin pima vio yanis and TV season kulechishu lai mare. Nyako nai giant kapian pido songjaya ma. Thorashem yanerwa nama jidu pida alum koyo sepa shula chami javazishin.
This program has come to you from the Voice of America, Washington. Thank you.